ဘင်္ဂလားဒေ့ရှ်နိုင်ငံပြည်နယ်အများစုမှာမိုးသက်ပြီးရေကြီးရေလျှံတာဖြစ်နေလို့ဒုက္ခသည်အများစုနေရဲ့ကော့ဘဇာဒုက္ခသည်စခန်းမှာလည်းရေကြီးရဲ့တံကိုခံစားနေရပါတယ်။ဒုက္ခသည်အချို့ရဲ့ပြောပြချက်တွေကိုတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထပ်ပါ။မိုးတော်အားကောင်းနေတဲ့ဘင်္ဂလားဒေ့ရှ်မှာဒီအပိုင်းမိုးသက်ထန်နေလို့လူရှိဦးသေဆုံးခဲ့ပြီးလူပေါင်း 2.2 တန်းကိုတက်ရောက်မှုရှိခဲ့ကြောင်း Oxfam အဖွဲ့ကထုတ်ပြန်ပါတယ်။လုံခြုံမှုအပြည့်အဝမရှိရကော့ဘဇာဒုက္ခသည်စခန်းတွေမှာတော့မိုးရေကြီးရတဲ့အတူမြေပြိုမှုတွေနောက်ဆက်တွဲဖြစ်လာမှာစိုးရိမ်နေရကြောင်းစခန်း30ကျော်ရှိရကုတုပလောင်ဒုက္ခသည်စခန်းကဥမ္မောင်မောင်က VOA ကိုပြောပါတယ
်မိုးကဒီပါအဲသာမများတယ်မိုးလည်းများတယ်မြေပြိုမှုတွေလည်းရှိတယ်ဒါပေမဲ့တချို့လူတွေမှာမွန်တားတွေပါတယ်ထိုက်ပြီးတော့ဒီမှာထဲတွေပါတယ်သူတို့ပလတ်စတစ်တွေပါတယ်ကားတွေနဲ့ဖာသွားတာရှိတယ်အင်ဂျူရီလည်းဒီမှာနေရာတိုင်းမှာအပူကြီးလို့သူတို့လူလုံးမှုမရှိပါဘူးလို့ကျွန်တော်တို့အဲ့လိုမျိုးတွေပြောချင်ပါတယ်ဒီမှာနေရာတိုင်းမှာသူတို့သွားပြီးတော့ကူလုံးလုံးမျိုးလဲနေမရှိဘူးတချို့နေရာတွေမှာရေပြင်းနေတဲ့လူရသွားလာလုံးလုံးမျိုးအဲ့လိုမျိုးတွေခင်းနေပါတယ
်ဆိုင်ကလုန်းအန်ဖန်ဘင်္ဂလားဒေ့ရှ်ကိုဝင်ရောက်ပြီးနှစ်လအကြာမှာအခုလိုဒုတိယအကြိမ်ရေကြီးရေလျှံတာကြီးထပ်ဖြစ်နေရပါနိုင်ငံမြောက်ပိုင်းရန်ပူခရိုင်မှာဒီကနေ့မိုးရေကြိမ်စံချိန်တင်ရွာခဲ့ပြီးပြီးခဲ့တဲ့ရက်ပိုင်းကလည်းခရိုင်20လောက်မှာတကြောပြန်မြေကြီးကြီးရဖြစ်ခဲ့လို့ပုံမှန်အခြေအနေထက်16ပြီလောက်ရေတက်ခဲ့ပါတယ်။တိနာဆိုင်ခင်းနေလည်းပျက်စီးခဲ့လို့ဆိုပါတယ်။ကော့ဘဇာဒုက္ခသည်စခန်းတွေကို COVID-19 ရောဂါရောက်နေပြီဆိုတာဘင်္ဂလားဒေ့ရှ်အစိုးရကမတ်လ24ရက်နေ့မှာအတည်ပြုခဲ့ပါတယ်။ဒါကြောင့်ဆိုးရွားရဲ့ရာသီဥတုကြောင့်အခြေအနေတွေပိုဆိုးလာမှာစခန်းနေထိုင်သူတွေကစိုးရိမ်နေကြပါတယ်။ဒါပေမဲ့လည်းအခုထိဗနေရောက်ကူးစက်တဲ့အခြေအနေဘလို့ရှိရဆိုတဲ့သတင်းအချက်အလက်တွေကိုမရနိုင်ဘူးလို့ Ranger လူငယ်အစည်းအရုံးအမှုဆောင်ဒါရိုက်တာဦးခင်မောင်ကပြောပါတယ
်။အထင်ကျပဲလို့ဗနေရောက်မှဒီရောဂါကူးစက်ခဲ့တာဆိုတော့ကိုယ်စနောကူရမထမဟောမတိဘူးလေဒါစနောတင်တဲ့ဘောကများများကူးစက်ခဲ့နိုင်တယ်လို့ကျွန်တော်ယူချလို့ရတာဘာဖြစ်လို့ဆိုတော့လူတွေကဒီမှာဟောဆိုရှယ်ဒီစတန်းဘလို့မတိလို့မရတဲ့အနေနဲ့တော့ရှိပါတယ်အဲ့ဒါကြောင့်မလို့ဒီယောဂါဟာပြနိုင်ခြင်းများပါတယ်ဒါပေမဲ့ကျွန်တော်တို့အင်ဂျူရာကတုတ်တဲ့ဆရာမှာကျွန်တော်တို့ချေရချင်မှာမကံမဲ့နေတာတွေ့ရတယ်ကျွန်တော်ဒီဆရာပေါ်မှာကျွန်တော်မဆင်ပြေဝင်တယ
်ဘင်္ဂလားဒေ့ရှ်တနိုင်ငံလုံးမှာဒီကနေ့ COVID-19 ယောဂါနဲ့သေဆုံးသူအရောက်90ရှိခဲ့ပြီးစုစုပေါင်းသေဆုံးသူအရေအတွက်2668ယောက်ရှိပြီဖြစ်ပါတယ်ကော့ဘဇာဒုက္ခသည်စခန်းမှာရိုဟင်ဂျာနဲ့ဘင်္ဂါလီဒုက္ခသည်စုစုပေါင်း9000လောက်ရှိပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံထားပါဘူး။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပါ။